မလေးရှားနိုင်ငံအနောက်ပိုင်းကပေါ်လစ်ပြည်နယ်မှာ2015ခုနှစ်တုန်းကအလောင်းအများပြားနှိမ့်နှံထားတဲ့နေရာနဲ့လူကုန်ကူးမှုလုပ်တဲ့ခြေရလက်ရာတွေတွေ့ကြရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့မလေးအစိုးရက ASEAN တော်ဝင်စုံစမ်းရေးကော်မရှင်ကိုမတ်လ9ရက်အင်္ဂါနေ့မှာစတင်ဖွဲ့စည်းလိုက်ပါတယ်။တွေ့ရှိခဲ့တဲ့အလောင်းတွေဟာမြန်မာနိုင်ငံကလာတဲ့ရုံးကြဒုက္ခတွေဖြစ်မယ်လို့ယုံကြည်ကြပါတယ်။မလေးဆိုအပ်တဲ့ဖွဲ့ကဒီမှုအတွက်အမှန်တရားကိုဖော်ထုတ်ပြီးကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့တန်လိမ့်ဆန်ချထားကြောင်းမလေးရှားပြည်ထောင်ဝန်ကြီးမဟူကျင်ဂျာဆင်းကပြောကြားလိုက်ပြီးကော်မရှင်မှာပါဝင်တဲ့အဖွဲ့ဝင်ခုနှစ်ဦးကိုခန့်အပ်တော်တွေပြောင်းချင်ပါတယ်။အတွေ့အကြုံရှင်းချက်ပြီးနားလည်တက်ချမ်းနဲ့ပိတ်ခတ်ရှိတဲ့လူတွေကိုအဖွဲ့ဝင်ချင်းခန့်အပ်ပြီးဒီမှုကမလေးဆိုအပ်ကဘလောက်လေးထားတယ်ဆိုတာသိစေသလိုအဖြစ်မှန်ကိုသိရမယ်လို့မျှော်လင့်ထားပြီးနောက်ထပ်နဲ့ထပ်မဖြစ်စေဖို့လုပ်ရမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။2015ကပေါ်လစ်ပြည်နယ်မှာမလေးနဲ့ထိုင်းနယ်ဆက်ဝမ်ကန်လိုင်းအရက်ကတိုးတောင်ထုတ်တဲ့မြန်မာမြို့နယ်ထားတဲ့အလောင်းတရားကျော်တွေ့ရတယ်လို့ထင်းပြီးနဲ့စက္ကန့်တွေကိုပါတွေ့ရခဲ့တာပါ